တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ကလေယာဉ်ပြန်သန်းမှုမှတ်တမ်းတင် Black Box နှစ်ခုလုံးကိုပြန်တွေ့တယ်လို့လေကြောင်းလိုင်းက Twitter လူမှုကွန်ရက်ပေါ်ကနေပြောကြားခဲ့ပါတယ်။လေယာဉ်ပြတ်ကျရာမှာတည်ဆုံသွားသူတွေအတွက်အောက်မေအမှတ်တရနေ့အဖြစ်ဒီကနေ့အီသီယိုးပီးယားမှာသတ်မှတ်ထားပါတယ်။အဒစ်အဘဘာမြို့တော်ကနေကင်ညာနိုင်ငံနိုင်ရိုဘီမြို့တော်ကိုအသွားပြန်တက်ပြီး6မိနစ်အကြာမှာပဲ Boeing ကုမ္ပဏီလုပ် 737 MAX 8အမျိုးအစားလေယာဉ်ပြတ်ကျခဲ့လို့လေယာဉ်ပေါ်ပါသွားသူ159ယောက်လုံးတည်ဆုံခဲ့တာပါ။ကုလသမဂ္ဂရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာရုံးချုပ်ဆီယာနိုင်ရိုဘီမြို့တော်မှာဒီကနေ့စတင်တဲ့နှစ်ပတ်လည်ဆွေးနွေးပွဲအတွင်းသေဆုံးသူ20ထက်မနည်းလျင်ပေါ်မှာပါသွားပါတယ်။ကုလသမဂ္ဂအလံကိုတိုင်ဝက် site ထူထားသလိုဆွေးနွေးပွဲအစမှာသေဆုံးခဲ့သူကုလသမဂ္ဂဝန်ထမ်းတွေအတွက်တမနစ်ငြိမ်သက်ဆုတောင်းခဲ့ကြပါတယ်။လျင်ပြတ်ကျခဲ့တဲ့အတွက် Boeing ကုမ္ပဏီလို့737 MAX 8အမျိုးအစားလေယာဉ်တွေပြန်တက်မှုကိုအီသီယိုးပီးယန်လေကြောင်းလိုင်းအပါအဝင်လေကြောင်းလိုင်းတချို့ကရန်နာထားပါတယ်။လေယာဉ်ချွတ်ယွင်းမှုကြောင့်လေယာဉ်ပြတ်ကျတာလို့ဆိုလိုတာမဟုတ်ပေမဲ့လုံခြုံရေးအတွက် 737 MAX 8လေယာဉ်တွေပြန်တက်မှုကိုနားထားမယ်လို့လေကြောင်းလိုင်းတာဝန်ရှိသူကပြောပါတယ်။အီသီယိုးပီးယန်နိုင်ငံတာဝန်ရှိသူတွေအနေနဲ့အတူစုံစမ်းစစ်ဆေးဖို့အတွက် Boeing ကုမ္ပဏီကလည်းကျွမ်းကျင်သူတစ်ဖွဲ့ကိုလေယာဉ်ပြတ်ကျရာနေရာကိုဆေးလွှတ်ထားပါတယ်။အီသီယိုးပီးယန်လေကြောင်းလိုင်းဟာလုံခြုံစိတ်ချရတဲ့လေကြောင်းလိုင်းတစ်ခုအဖြစ်နဲ့ချေချေပြန့်ပြန့်အတိအမှတ်ပြုခံထားရတာပါ Boeing ထုတ်ဂျက်လေယာဉ်အသစ်ဖြစ်တဲ့ 737 MAX 8လေယာဉ်ကို Ethiopia လေကြောင်းလိုင်းကပြီးခဲ့တဲ့ November လတုန်းကမှရရှိထားတာဖြစ်ပါတယ် Ethiopia လေကြောင်းလေယာဉ်ပြတ်ကျခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလေကြောင်းလိုင်းတွေနဲ့ Cayman လေကြောင်းလိုင်းတွေကလည်းဒီ Boeing 737 MAX 8လေယာဉ်ပြန်တက်မှုတွေကိုရန်နာထားပါတယ်